ယူကရိန်းနိုင်ငံတည်းလူပြူကြီးစိုးရေးဝါဒီအတော်များများပါဝင်ကြတဲ့နိုင်ငံသားတိုက်ခိုက်သမားတွေစုဝေးဝင်ရောက်နေတာနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံထောက်လှမ်းရေးဖွဲ့စည်းတွေကြောင့်မှသတိထားစရာဖြစ်လာနေပါတယ်။အခုလိုမျိုးလက်ရာဆုံးရောက်တွေနဲ့လူပြူကြီးစိုးရေးဝါဒီတွေယူကရိန်းကိုတွန်းနေကြတာဟာစီးရီးယားပြည်ပခရဲ့စော်ပိုင်းကာလာတွေတုန်းကနိုင်ငံသားတိုက်ခိုက်သမားတွေစီးရီးယားကိုအစုလိုက်ပြုံလိုက်တွန်းနေကြတာကိုပြန်ပြီးတော့အမှတ်ရစေပါတယ်။အဆုံးရောက်မှုတွေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် The Southern Center ကထုတ်ပြန်တဲ့သတင်းစာအစီအစဉ်အစားတစ်ခုထဲမှာတော့အမေရိကန်ပြည်သူ့ပါဝင်နိုင်ငံပေါင်း90ကလူသက်18,000ကျော်ဟာယူကရိန်းမှာရှိတဲ့ရုရှားလူလာတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုရောယူကရိန်းဘက်ကတပ်တွေစီကူပါစစ်မှုထမ်းဖို့အတွက်မကြခင်နှစ်ပိုင်းတွေတင်ကတွားရောက်ခဲ့ကြတယ်လို့ဖော်ပြပါတယ်။ရုရှားနိုင်ငံကတွားရောက်သူအများစုဖြစ်ပြီးတော့လူသက်15,000လောက်ရှိမယ်လို့ခန့်မှန်းပါတယ်။အများစုကတော့ဥရောပတစ်လွှာကဝင်ရောက်တဲ့လူပြည်သူအစွန်းရောက်တွေပဲဖြစ်ပါတယ်။ Belarus, Germany, Georgia, Serbia နဲ့အခြားဥရောပတိုင်းပြည်တွေဘက်ကရာဂနန်းနဲ့ချီတဲ့တိုက်ခိုက်သမားတွေယူကရိန်းကိုပြီးခဲ့တဲ့နှစ်တွေအတွင်းဝင်ရောက်သွားခဲ့ပါတယ်။ဒါကြောင့်မို့လူပြူကြီးစိုးရေးဝါဒီတွေဟာနိုင်ငံပေါင်းစုံရင်ဆိုင်ရမယ့်စင်ကာပူတရက်ဖြစ်လာပြီလို့အစီအစဉ်သားမှာဖော်ပြပါရတယ်။ယူကရိန်းနိုင်ငံတွင်ပြည်ပခမှာယူကရိန်းလူလာတဲ့တပ်တွေနဲ့ရုရှားလူလာတဲ့တပ်တွေစီကိုတွားကြတဲ့နိုင်ငံခြားတပ်ခိုက်ရေးသမားတွေထဲမှာအမေရိကန်နိုင်ငံသား30ကျော်လဲပါဝင်တာမို့လို့အမေရိကန်တာဝန်ရှိသူတွေကြားမှာလည်းဒီပြဿနာဟာသိထားဆောင်ကြည့်စရာဖြစ်နေပါရတယ်။2018ခုနှစ်ဗာဂျီးနီးယားပြည်နယ်ချာလော့ဗီးမှာဖြစ်ခဲ့တဲ့ပြည်ပခကိုတွေးထိုးပေးခဲ့တယ်လို့ယူဆပြီးတော့ဖန်ဆီးခံရတဲ့ဒီသူဥဆောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် The Rise Above Movement လူပြူကြီးစိုးရေးအုပ်စုနဲ့နာဇီလက်တဲ့ Russian Imperial Movement ကြားဆက်နွယ်မှုရှိတာဆိုတာကိုလည်းအမေရိကန်တာဝန်ရှိသူတွေနဲ့သုတေသူတွေကတွေ့ထားပါတယ်။အခုလိုမျိုးနိုင်ငံခြားသားတက်ခဲ့သမားတွေစုဝေးဝင်ရောက်တဲ့ဖြစ်စဉ်တွေကိုလန်ဒန်အခြေစိုက်နိုင်ငံတကာလေ့လာရေးသုတေသနာအဖွဲ့ကပြုစုရမှာတော့1980ကာလတွေတုန်းကအာဖဂန်နစ္စတန်ကိုနိုင်ငံခြားသားတက်ခဲ့သမားစုစုပေါင်း2000ကျော်ဝင်ရောက်ခဲ့ပြီးတော့အခုနောက်ဆုံးဖြစ်တဲ့ Syria ပြည်ခါမှာတော့နိုင်ငံပေါင်း90ကနိုင်ငံခြားတက်ခဲ့သမား2100ဝင်ရောက်ခဲ့တာကိုမှတ်တမ်းလုပ်ထားပါတယ်ခင်ဗျာ။